နွေမာရွေးကောက်ပွဲမှာမဲပေးကွင်းရကြပြီမဲ့မတန်ဆန်းသူရေးတက်ကအရင်ကထက်ပိုများလာပြီမဲ့မဲပေးကွင်းပြည့်ဝမရမှာကိုမတန်ဆန်းသူရေးလှူရှားသူတွေစိုးနေတဲ့ကြောင်းပြောပြပါမယ်ကျွန်တော်ထောက်ခံပါလာမယ့်ရွေးကောက်ပွဲမှာမဲပေးကွင်းရှိတဲ့မတန်ဆန်းသူရေးတွေဟာ2015ခုနှစ်ရွေးကောက်ပွဲမှာယာကနန်းနာရှိခဲ့ပြီမဲ့ဒီနှစ်မှာတင်းငင်းလောက်ထိတိုးတက်လာတယ်လို့မတန်ဆန်းသူရေးလှူရှားသူတွေကပြောပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲမှာလက်တွေ့ပါဝင်မဲပေးနိုင်မယ့်အခြေအနေရှိမရှိဆိုတာကိုတော့စင်ခေါ်မှုတွေရှိနေတော့မယ်လို့မတန်ဆန်းသူအရေးဆောင်ရွက်နေတဲ့ရွှေမင်းနက်ဖောင်ဒေးရှင်းဥက္ကဋ္ဌဦးမြတ်သူဝင်းကပြောပါတယ်
။2015တော့ဈေးကတော့900လောက်ပဲပြည်ခဲ့တာ။ကျွန်တော်ကစဉ်းစားတာဒီတသိန်းကျော်ပဲမဲဒီတသိန်းကျော်ပဲမဲရုံကိုတကယ်လို့ရောက်ပါမလားပေါ့နော်။အခုမဲစင်းမှာတော့တသိန်းကျော်ပါသွားပြီပေါ့။အဲ့တော့မဲစင်းမှာပါတယ်ဆိုရတဲ့ဒါအောင်မင်းမှုပေါ့ဗျာ။ဒါမှ9000ကျော်9000ကျော်နဲ့10000ကျော်ကိုသတိင်းကျော်ဒါမဲ့သူတို့အောက်တိုဘာနောက်စက်တင်ဘာလောက်မှထပ်ပြီးတော့ထုတ်မယ်မဲစင်းနဲ့မှာတော့ဒီထက်ပိုများလာမှာပေါ့အဲ့တော့အဲ့လူတွေကိုတော်တော်များများမဲယုံတွေရောက်ဖို့တည်းကျွန်တော်ကြိုးစားရမှာနည်းသူတို့ကစိုင်းတော့ပါပြီမဲယုံမရောက်မှလည်းကျွန်တော်စိတ်ကူပါ
မဲပေးကွင်းရှိတဲ့မတန်ဆွမ်းသူဦးရီဟာရန်ကုန်တိုင်းမှာ10000ကျော်နဲ့မန္တလေးတိုင်းမှာ9000ကျော်ရှိပါတယ်။မန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်သူဦးရှိန်ဝင်းကတော့မတန်ဆွမ်းသူတွေရွေးကောက်ပွဲမှာမဲပေးနိုင်အောင်စီစဉ်ထားတယ်လို့ပြောပါတယ်
။မတန်ဆွမ်းများတဲ့ရက်ကွက်တို့ရွာတို့မှာဟိုကျွန်တော်တို့ဟိုပေါ့တွန်းလဲဆိုလားတွန်းလဲလေးနဲ့တက်နိုင်အောင်ပေါ့ဒီတိုင်းသွားနိုင်တဲ့လူကျတော့ဂျူဒန်လေးပေါ့လောက်ကောက်တို့ပေါ့လို့လို့လို့ပါပဲဗျ။အဲ့ဒါအဲ့လိုအကူအညီလေးတွေနဲ့မဲပေးဖို့လုပ်ပေးထားပါတယ်ဗျ။
မဲပေးခွင့်ရမယ်မတန်ဆွမ်းသူဦးရီတိုးတက်လာခြင်းမှာရွေးကောက်ပွဲလုပ်ငန်းရှင်နဲ့ပတ်သက်တဲ့သတင်းချက်လက်တွေရရှိဖို့လိုတယ်လို့လည်းမတန်ဆွမ်းသူတွေရေးလှူရှားသူတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လှူရှားသူတွေကပြောပါတယ်။ရှင်မင်းသောဖောင်ဒေးရှင်းမြန်မာဥက္ကဋ္ဌဦးမြတ်သူဝင်းကတော့ရွေးကောက်ပွဲမှာရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေမှန်မှန်ကန်ကန်ရရှိဖို့အရေးကြီးတယ်လို့မြင်ပါတယ်
။ဘယ်လိုမဲပေးရမလဲဆိုတာတည်းပဲသူ့ကိုမဲပေးရမယ်ဆိုတဲ့သူတို့ရဲ့စဉ်းစားဆင်ခြင်တုံတရားလေကျွန်တော်ပေးချင်တာလေ။အဲ့တရင်ချက်လက်ကပါတီတွေမှာလည်းမတန်ဆွမ်းမှုနဲ့ပတ်သက်လို့ဘယ်လိုမူဝါဒတွေရှိတယ်လဲသူတို့ပေးတဲ့ message တွေကျွန်တော်မတန်ဆွမ်းနေကိုတကယ်ရောက်ရလားကျွန်တော်တို့သွားတာသွားပေးတယ်လှလို့ပေးခဲ့တာလားသူများပေးလို့ပေးတာလားတကယ်ရောဟိုဘဝသူ့ကိုကြိုက်လို့ပေးတာလားပေးတင်လို့ပေးတာလားဆိုတဲ့ဟာတွေအားလည်းကျွန်တော်တို့လည်းရအဲ့တော့မဲရုံရောက်ရင်ပြီးတာပဲမောင်းတွန်းပလိုက်တာဖြစ်ကျွန်တော်တို့ကမှတ်ကဲနဲ့မဲဖြစ်ဖို့ကျွန်တော်ပြောရတာပေါ့နော်ဘာလို့တော့ဒီအရွေးတစ်ခုပါတော့ပါလောင်တော့အတင်းလို့တော့ပါပဲပြီးတော့ဟိုဝေးလေးလေးနဲ့ဥရောကြော်ရောလည်းဖြစ်ချင်တယ်ပေါ့နော်အဲဒီလိုမျိုးကျွန်တော်တို့ကခိုင်မာတဲ့မဲဖြစ်ဖို့ကျွန်တော်တို့လိုလားတာပေါ့နော်အဲ့ဒါမျိုးပါ
ရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့ဖြစ်တဲ့ကနောင် Institute Director ကုတန်းမြတ်စွန်းကလည်းလာမယ့်ရွေးကောက်ပွဲမှာလူလူချေပြုတ်ဖွဲ့စည်းတွေပါဝင်ခွင့်အားနည်းနေတဲ့အတွက်မတန်ဆွမ်းသူတွေကိုအကူအညီပေးအားနည်းမှာကိုစိုးရိမ်နေပါတယ
်တရားစိုးရိမ်ရဲ့ပူးပေါင်းပါဝင်မှုကိုသိကြရရင်ယူနီတူတွေစိုးရိမ်တာမတွေ့ရအဲဒါစဒီမတန်ဆွမ်းနေရပညာပေးမှုကိစ္စရင်းနဲ့ပြန်ချိန်ရရင်အဲ့တော့ဒီတရားစိုးရိမ်ရဲ့ဒီရွေးကောက်ပွဲမှာပါဝင်မှုကအရင်ကြီးအားမကောင်းတဲ့အတွက်ပညာပေးခန့်ခံတာတွေရောတော့အားနည်းတယ်လို့ယူဆရရနိုင်တယ်။ပြီးတော့နောက်တစ်ချက်ကောက်ချက်ချလိုက်ရတာကိုဗစ်ဖြစ်နေတဲ့အတွက်ကြောင့်မို့ဒီပညာပေးမှုတွေအတူတူတွေလှူရှားဆောင်ရွက်မှုတွေကအားနည်းတယ်လို့ပြောလို့ရတယ်။ကိုဗစ်ဖြစ်နေတဲ့အတွက်ကြောင့်မို့ဟိုပွဲတွေကိုတော့ဆွံ့ပြတာအခွင့်အရေးတွေထုတ်ပေးတာတွေတော်တော်လေးကိုခက်ခဲတယ်တွေ့ရတယ်ပေါ့နော်။
မတန်ဆွမ်းတွေလေကူမဲပေးဖို့အတွက်မှတ်ပုံနေမရှိပါကမတန်ဆွမ်းပွဲချုပ်ရဲ့ထောက်ခံချက်တွေနဲ့မဲပေးနိုင်တယ်လို့မဲယုံတွေကလည်းမြင်းကြီးတက်တွေမှာထားရှိဖို့ဆောင်ရွက်ထားပါတယ်အခုလာမယ့်ရွေးကောက်ပွဲမှာတော့တနိုင်ငံလုံးအနေနဲ့ပဲခူးတိုင်းနဲ့ရန်ကုန်တိုင်းမဲစင်တာနေမြေတွေကနေလွတ်တော်ကိုယ်စားလှယ်လောင်းဖြင့်မတန်ဆွမ်းသူ၃ဝင်ရောက်ရှင်ပြိုင်မှာလည်းဖြစ်ပါတယ်ခင်ဗျာ